ပြည်ပရောင်မဲဆန္ဒရှင်တွေကျူးတင်မဲပေးရမှာမဲလက်မှတ်မစုံလင်တဲ့အတွက်ရသလောက်ပဲမဲပေးခဲ့ကြသူတွေနဲ့မဲစင်းမှာနာမည်ပါပြီးတော့မဲမပေးရသူတွေအတွက်မဲလက်မှတ်တွေထပ်ပြီးတော့ပို့ပေးမယ်လို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောဆိုလိုက်ပါတယ်။ဒါပေမဲ့အချင်းကတ်တန့်ကြောင့်နိုင်ငံအနည်းအနာကတိုင်းပြည်တွေကိုပဲပို့နိုင်မယ်လို့လည်းသူကပြောပါတယ်။ လက်ရှိကျူတင်မဲ့ပေးရမှာတွေ့ကြုံရတဲ့ပြဿနာတွေဟာပြည်သူ့ရွေးကောက်ပွဲကော်မရှင်ရဲ့အပါအဝင်နိုင်ငံသားရေးဝန်ကြီးဌာနနဲ့မဲဆန္ဒရှင်ပြည်သူတွေရဲ့အားနည်းချက်ကြောင့်ဖြစ်တယ်လို့လည်းသူကပြောဆိုလိုက်ပါတယ်။
ဒီကနေ့ပြည်အောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေတွေ့ဆုံချိန်မှာခုလိုပြောဆိုခဲ့တာပါ။ကျူတင်မဲ့ပေးရမှာအခက်အခဲကြုံတွေ့နေရတဲ့ပြည်ပရောင်မဲဆန္ဒရှင်တွေအနေနဲ့အချိန်အကန့်အသတ်ရှိတာကြောင့်ဝေးလံတဲ့နိုင်ငံရဲ့ခြားတိုင်းပြည်တွေမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေအတွက်ကတော့ပြန်ပြီးမဲပေးခွင့်ရဖို့မသေးကြဘူးလို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ဥက္
ဒါလိုပဲဖြစ်ကော်မရှင်နေနဲ့တော့အဆောင်ကိုကျွန်တော်ကြိုးစားပေးနေတယ်လို့ဒါကြောင့်ပြောကြတယ်အကြောင်းမျိုးမျိုးကြောင့်နော်မပါသွားဘူးဆိုရင်အချိန်မီတဲ့တိုင်းပြည်ကြီးဆိုကျွန်တော်ပို့ပေးနိုင်အောင်ကြိုးစားပါမယ်ဒါကျွန်တော်တို့နိုင်ငံဝန်ထမ်းတွေအမှုနေပါတယ်အချို့တော့တိုင်းပြည်ကအချိန်မမီဘူးဆိုရင်တော့လည်းပဲပို့ပေးပြစ်တော့မဟုတ်ပါဘူးအဲကျွန်တော်ပြောနိုင်တာတော့စင်ကာပူလိုအနည်းနာမရှိစင်ကာပူဆိုလည်းအများကြီးအများစုပါဒါမျိုးဆိုတော့ကျွန်တော်တို့အဲသူတို့ရှိကဘယ်သူတွေဘယ်သူတွေဟာနော်နာမည်စင်ပါပါလည်းမလက်မမရဘူးဆိုရင်ကျွန်တော်ကိုပြပါမယ်ဝေးတဲ့ဟာတွေကြောင့်ကျွန်တော်တို့အခက်အခဲရှိပါမယ်ဖြစ်တယ်တမရနော်နိုင်ငံရေးဝန်ကြီးဌာနနဲ့ကော်မရှင်နဲ့ပူးပေါင်းပြီးတော့ဆောင်ရွက်ပေးမယ်တလောက်ပဲပြောချင်ပါတယ
်နိုင်ငံပြင်ပရောက်နိုင်ငံသားတွေအနေနဲ့ကြိုတင်မဲ့ပေးခွင့်မရတဲ့ကိစ္စကိုရွေးကောက်ပွဲကော်မရှင်အနေနဲ့အကူအညီပေးမယ်ဆိုရင်အဆင်ပြေသွားနိုင်ပေမဲ့ကော်မရှင်အနေနဲ့ဘလို့လုပ်မလဲဆိုတော့ကိုတိတိကျကျပြောတာမရှိဘူးလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုအလုံးမှုဆောင်ဦးညံဝင်းကအခုလိုပြောပါတယ်
အဲ့တော့ကော်မရှင်ကကြအကူအညီပေးမယ်ဆိုရင်တချို့နေရာတွေတက်တာပေါ့မလို့အငယ်လို့ထင်တယ်။သို့တော့ကော်မရှင်ဘာလုပ်လဲဆိုတာတော့အငယ်တို့မသိပါဘူး။အကျိုးဆက်အားလေအငယ်တို့တော့မျှော်လင့်တယ်။အနည်းစုဖြစ်ပါစေလို့ပဲဆုတောင်းတယ်။အများစုဖြစ်တဲ့ဆိုရင်တော့ဒီရုပ်ောက်ပွဲကညှတာမှုမရှိတော့ဘူးလို့ပြောရမှာ။အနည်းစုဆိုရင်တော့ဒါချင်းငင်ပြီးတော့ဆုံးဆုံးကြအောင်။အနည်းစုဖြစ်ပါစေလို့ပဲဆုတောင်းပါတယ
်။အမျိုးသားဒီမိုကရေစီပါတီတက်ကဦးကျော်ကတော့ကြိုတင်မဲ့ပြဿနာကိုဖြေရှင်းဖို့ကော်မရှင်မှာတာဝန်ရှိတယ်လို့အခုလို့ပြောဆိုလိုက်ပါတယ်
။အဲ့ဒါသူ့ဥစားမှာဖြစ်တယ်။တာယုံနဲ့ကော်မရှင်ပေါင်းဖို့တည်တယ်။အပြည့်စုံသူကထုတ်ပေးရပို့ပေးရမယ်။နော်အမျိုးသားလွတ်တော်မဲကိုအမျိုးသားလွတ်တော်မဲကိုပို့ပေးရမယ်။တိုက်ရိုက်တိုက်ပြည်နယ်လွတ်တော်မဲကိုမဲတွေပို့ပေးရဘဲဆက်တွေပို့ပေးတာကဘာခေါ်မလဲဆိုအလွတ်တွေပို့ပေးရမှာထုံးတာလေ။သူအဲ့တော့မှဟိုကြောင့်သူကတာယုံကဥစားတောင်းဝအရာရှိရမဲယုံမှုကိုစားလက်မထိုးပြီးထုတ်ပေးရမှာအဲ့ဒါအဲ့ဒီစာရုပ်ကသူ့မှာမရှိဘူးဆိုရင်ဒါကော်မရှင်ရဲ့တောင်းဝပဲဖြစ်သွားပြီပေါ့ဒါကော်မရှင်တောင်းဝရှိသွားကြောင့်မို့ဒီမဲတင့်နာမှုကတိုင်းပြည်အတွက်နင့်နာလည်းအတူတူပဲဖြစ်သွားမယ်ခုလိုမဲပေးခွင့်ဆုံးရှုံးနဲ့ပြည်ပရောက်နိုင်ငံသားအတွက်ဒီမဲရရှိဖို့တဲ့သူတာယုံနဲ့ယူစီနဲ့ဆက်သွယ်ပြီးအများစုအကောင့်တွေပေါ်ကြပြီဒီကိစ္စပြေလည်သွားနိုင်ပါလိမ့်ဒီမဲပေးခွင့်ပို့တာဘာမှပြဿနာမဟုတ်ဘူးလေဘာဖြစ်လို့မဲသေးရမပါစာရွက်မရောက်ရမှာလဲမရအောင်မှာလဲဆိုတာဒါတောင်းတဲ့အလားလားမဟုတ်မဲစာရွက်မရဘူးဆိုတာဒါမဖြစ်တဲ့စာရွက်
လက်ရှိမှာတော့နိုင်ငံပေါင်း38နိုင်ငံမှာရှိနေတဲ့တန်ယုံပေါင်း44ယုံကတက်ဆိုင်ရာတန်ယုံတွေအစီအစဉ်နေနဲ့မဲပေးရက်သတ်မှတ်ပြီးကြိုတင်မဲပေးခြင်းလုပ်ငန်းကိုစတင်ဆောင်ရွက်လျက်ရှိပါတယ်။စင်ကာပူနိုင်ငံ၊ဂျပန်နိုင်ငံ၊တောင်ကိုရီးယား၊မလေးရှား၊ထိုင်းနဲ့ဩစတြေးလျ၊ဗြိတိန်စတဲ့နိုင်ငံတွေမှာရောက်နေတဲ့မြန်မာနိုင်ငံသားတွေဟာကြိုတင်မဲပေးတဲ့အချိန်မှာမဲစင်းတဲ့ပါပေမဲ့မဲလက်မှတ်မပါတာမဲပေးတဲ့ပုံစံဖြည့်ပြီးမဲမဲစင်းနေမှပါတာကြိုတင်မဲလက်မှတ်အခြေအတွက်မှားရင်းတာစတဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်ဒီအတွက်ရွေးကောက်ပွဲကော်မရှင်ရဲ့လှုပ်ရက်ပေါ်ဝေဖန်မှုတွေထွက်ပေါ်လျက်ရှိပါတယ်ဒီပရောက်မြန်မာတွေအနေနဲ့ကြိုတင်ဆန္ဒမဲတွေကိုနိုင်ငံတကာတန်ယုံတွေမှာပြီးခဲ့တဲ့တင်းခွန်နေနေကနောက်ဆုံးထားပေးခဲ့ကြရတာပါမဲပေးသူများပြားလုံးလို့အချိန်မလုံလောက်တာကြောင့်စင်ကာပူနိုင်ငံနဲ့ဂျပန်နိုင်ငံကမြန်မာတန်ယုံတွေကတော့ကြိုတင်ဆန္ဒမဲပေးရက်ကိုတိုးမြှင့်ပေးခဲ့ပါတယ်။မဲပေးတာမှာမဲပြားမလုံလောက်မှုတွေအတွက်ထပ်ပို့ပေးမယ်လို့ကော်မရှင်ဥက္ကဋ္ဌကပြောပေမဲ့ဒီလိုလှုပ်ဆောင်နိုင်ဖို့တန်ယုံတွေနဲ့ဘလို့ညှိနှိုင်းစီမံထားတယ်လဲဆိုတာကိုတော့အတိအကျပြောဆိုခဲ့ခြင်းမရှိပါဘူး။ပြည်တွင်းမှာတော့ကြိုတင်မဲတွေကိုအောက်တိုဘာ29ရက်နေ့မှာစတင်ပေးရမှာဖြစ်ပါတယ်ရှင်။